အခုလိုမျိုးယူလာတစ်ဆုံမင်းမြောင်းနဲ့ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးတင်ပါတယ
်ဆိုတော့ဒီစစ်ဖက်အရဖက်ဆက်ဆံရေးလုပ်နေကြတယ်ဆိုတော့အခုဒီအစိုးရနဲ့ဒီစစ်တပ်ရဲ့အနေဒီအစိုးရပေါ့နော်အနေဒီအစိုးရနဲ့စစ်တပ်ရဲ့လက်ရှိဆက်ဆံရေးအနေထားကတော့ဘယ်လိုမျိုးရှိလဲကကိုရင်းဘယ်လိုသုံးသပ်လို့ရ
ဟုတ်လက်ရှိဆက်ဆံရေးအနေထားအရဆိုရင်တော့ကျွန်တော်ပူးပေါင်းဆက်ဆံနဲ့ပူးပေါင်းဆောင်ရွက်တဲ့အနေထားတွေကိုကျွန်တော်အများကြီးတွေ့ရပါတယ်တူတူညာလဲသူ့မှာစိန်ခေါ်မှုနဲ့ဟိုပြဿနာ၃ခုကအဓိကရှိနေတဲ့အခါကျတော့တချို့နေရာမှာပူးပေါင်းဆောင်ရွက်ပေးမယ်လေပူးပေါင်းဆောင်ရွက်တလောက်ဟိုနိုင်တလောက်ပူးပေါင်းဆောင်ရွက်ခြင်းတလောက်ပူးပေါင်းဆောင်ရွက်နိုင်တဲ့အနေထားမျိုးကျွန်တော်တို့မတွေ့နေရသေးဘူးဆိုတော့အဲ့ဒီဟာမျိုးလည်းရှိတယ်ပြီးတော့အဖွဲ့အစည်းအတွင်းမှာလည်းဒါသူက institution တစ်ခုလုံးနဲ့အဖွဲ့အစည်းတစ်ခုလုံးနဲ့တိဆောက်ထားတာမျိုးဖြစ်တဲ့အတွက်ဟိုလူတဦးတယောက်တည်းကနေရွှေ့ဖို့မလွယ်တဲ့အခါကျတော့တဖြည်းဖြည်းအချိန်ယူပြီးတော့ဆောင်ရွက်ရမယ့်ကိစ္စမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲအဓိကကတော့လက်ရှိချိန်မှာဟိုအပြုသဘောဆောင်တဲ့ထိုးတက်မှုတွေကျွန်တော်တို့အများကြီးတွေ့ရတယ်သူတို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်နောက်တစ်ချက်ကကျတော့လက်ရှိအချိန်ကိုအကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဟိုနောက်ဆုံးအချိန်လို့ယူဆပြီးတော့နောက်ထပ်အသွင်မကူးပြောင်းမယ်နဲ့လက်ရှိအချိန်မှာပဲရပ်တည်သွားမှာလက်ရှိအခြေအနေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့ဟိုဒါကိုခိုင်မာအောင်လုပ်သွားမှာလဲကျွန်တော်တို့စိုးရိမ်နေရပါတယ်ဒါကျွန်တော်တို့နိုင်ငံကဒီမိုကရေစီက institution အရာရောကျွန်တော်တို့ဟိုဒီမိုကရေစီ movement တွေအရာလဲဒီမိုကရေစီမဖြစ်သေးဘူးဆိုတဲ့အချက်ကိုတော့အားလုံးလက်ခံပြီးတော့တကယ်ပြောင်းလဲဖို့သူတို့ကြိုးစားမှာထပ်ပြီးတွန်းဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျဟိုစစ်တပ်ထဲမှာအခက်အခဲရှိတယ်ပြောင်းလဲဖို့အတွက်အဖွဲ့အစည်းတစ်ခုလုံးအတွက်သူတရမလားအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့မကြာခဏဟိုကြားလိုက်ရတယ်ဆိုတော့အဲ့လိုရှိနေတဲ့အခက်အခဲတွေရောကိုရဲတို့လိုဒီဟိုရပ်ဖက်အဖွဲ့အစည်းတွေကနေပြီးတော့ကြော်လွှမ်းနိုင်မှုတွေဘယ်လိုစဉ်းစားကြလဲဘာတွေများလှုပ်ဆောင်မှုလိုအပ်နေလဲ
ဟုတ်ကျွန်တော်တို့မြင်ရတော့ကျွန်တော်ဟိုအဓိကကျွန်တော်တို့မြင်ရတော့အနာဂတ်မှာအရပ်ဖက်စစ်ဖက်ဆက်ဆံရေးဒီမိုကရေစီနိုင်ငံရဲ့အရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုင်ရာလက္ခဏာအရကျွန်တော်တို့ကအရပ်ဖက်နိုင်ငံရေးသမားတွေကနေပြီးတော့စစ်တပ်ကိုကျွန်တော်တို့ထိန်းချုပ်နိုင်ရမယ်ကျွန်တော်တို့ရပ်ဖက်နိုင်ငံပြည်သူ့ရွေးချယ်တင်မြှောက်ထားတဲ့ရပ်ဖက်နိုင်ငံဖွဲ့စည်းရတဲ့နေပြီးတော့စစ်တပ်ကိုကျွန်တော်တို့ကထိန်းချုပ်ထားနိုင်ရမယ်ဆိုတဲ့အမြင်ရှိတယ်လို့ထိန်းချုပ်မှုတစ်ခုတည်းရပဲပြဿနာရဲ့အဖြစ်မဟုတ်ပါဘူးကျွန်တော်နောက်တစ်ခုပါရှိလဲဆိုတော့စစ်တပ်ကိုယ်တိုင်လည်းတိုင်းပြည်ကိုတကယ်တမ်းကာကွယ်ပေးနိုင်တဲ့ထိရောက်ပြီးတော့စွန့်ရည်ထက်မြတ်တဲ့ပြည်သူ့ကိုတာဝန်ခံနိုင်တဲ့တပ်စုတပ်ဖွဲ့မျိုးဖြစ်ဖို့လိုတယ်ဆိုတဲ့အမြင်ကျွန်တော်တို့မှာရှိပါတယ်တဖက်ကလည်းရပ်ဖက်နိုင်ငံရေးသမားတွေကိုယ်တိုင်ကလည်းသူတို့ကိုသူတို့စွန့်ရည်မြင့်ပြီးတော့တကယ်အရေးချင်းရှိရှိနဲ့ကျွန်တော်တို့ဒီစစ်တပ်ကိုထိန်းချုပ်သွားနိုင်တဲ့အနေထားမျိုးဒီမိုကရေစီနည်းလမ်းရထိန်းချုပ်သွားနိုင်တဲ့အနေထားမျိုးဖြစ်အောင် institution တွေကိုတည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ဆုံးအဓိကကြတော့အတားအဆီးတစ်ခုကတော့ဒီနိုင်ငံရေးခေါင်းဆောင်တွေရဲ့နိုင်ငံရေးကိုပြုပြင်ပြောင်းလဲလိုတယ်မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲလိုတဲ့နိုင်ငံရေးအာတီတာလို့ political world ကအရေးကြီးဆုံးလို့ကျွန်တော်မြင်ပါတယ
်ပြီးခဲ့တဲ့ဒီဟိုပင်လုံ21ရာစုပင်လုံညီလာခံမှာလဲဒီအရဖက်အဖွဲ့အစည်းတွေအခမ်းအနားကိုဦးစားပေးပြီးတော့ဟိုပြီးဦးစားပေးတဲ့သူတို့အနေနဲ့ပါဝင်တဲ့ဆိုပြီးတော့ပြောခဲ့ကြတာရှိတယ်အနေဒီအစိုးရအစောပိုင်းမှာဒီအရဖက်အဖွဲ့အစည်းတွေအခမ်းအနားကိုတိတ်ပြီးတော့အလေးဒီ21ရာစုပင်လုံညီလာခံအတွက်ပေါ့နော
်
အလေးမပေးအရေးမပေးတဲ့ဟာမျိုးလေးပုံစံလေးတွေပောက်ခဲ့တော့အဲ့ဒီရပ်ဖက်အဖွဲ့အစည်းတွေကနေတောင်းဆိုကြတာတွေရှိတယ်။နောက်ပိုင်းမှာပါဝင်လာတာတွေလည်းတွေ့ရပါတယ်။လူတွေလည်းအများကြီးတက်ကြတယ်ဆိုတော့ဒီလိုမျိုးနေရာတွေမှာကြတော့ကိုရဲမျိုးဟိန်းတို့ရဲ့အခမ်းအနားဘယ်နေရာလောက်မှာရှိသလဲ
။ကျွန်တော်ဆိုရင်ဒီပြီးခဲ့တဲ့21ရာစုပင်လုံးမှာဆိုရင်ကျွန်တော်ဟိုပါဝင်တဲ့ပါဝင်ထိုက်သူတွေအနေနဲ့ကျွန်တော်တို့တက်ပါတယ်။ကျွန်တော်အစိုးရဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်တိုင်းသားလက်နက်ကိုင်နေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်။ကျွန်တော်ပြီးတော့ဒီတိုင်းဟိုပါတီတွေဘက်ကပါဝင်တဲ့ပါဝင်ထိုက်သူရှိတယ်ပေါ့။အဲအဲ့တော့တပ်ဖွဲ့ကိုပေါဝင်တဲ့ပေါဝင်တဲ့သူ၃ဖွဲ့မှာတပ်ဖွဲ့ကိုကျွန်တော်စာရဲ၂ဆောင်စီကျွန်တော်တင်ခွင့်ရပါတယ်။နေတင်နေတော့ကျွန်တော်တို့ကပါတီတွေဘက်ကပေါဝင်တဲ့ပေါဝင်ထိုက်သူအဆိုတင်တဲ့အတွက်ပါတီတွေဘက်ကနေတော့ကျွန်တော်၂ဆောင်တင်ပါတယ်။အဲဒါမျိုးလေးတော့ကျွန်တော်တို့ဒီဟိုအပြင်ကရှိနေတဲ့ဟိုအစိုးရရဲ့ policy မူဝါဒရေးအပြင်မှာရှိနေတဲ့ဒီမူဝါဒရေးကလေးလာရေးအဖွဲ့တွေဒီရပ်ဖက်အဖွဲ့ကြီးတွေကိုတော့ကျွန်တော်လမ်းကြောင်းလေးတွေပေါ်ပြီးပြင်လာပါတယ်အရင်တော့ဆိုရင်တော့ဒါစစ်အုပ်ချုပ်ရေးလက်အောက်မှာကျွန်တော်တို့အနှစ်ပေါင်းများစွာနေခဲ့တဲ့ခါကျတော့မူဝါဒရေးကချမှတ်တဲ့ခါပဲဖြစ်ဖြစ်မူဝါဒရေးကစဉ်းစားတဲ့ခါပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်တို့ထည့်မစဉ်းစားကြအောင်ဟိုဒီလူတယောက်ရဲ့ဆုံးဖြတ်ချက်ကပဲလူတယောက်ရဲ့စဉ်းစားချက်ကပဲမူဝါဒတွေဖြစ်လာခဲ့တဲ့ခါတော့ကျတော့အခုခါကျတော့ကျွန်တော်လမ်းကြောင်းလေးတွေကျွန်တော်ပို့ပြီးပြင်လာတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ကျွန်တော်တို့လည်းဒီနေတိုင်းဆွေးနွေးပွဲတွေဘာမှမတွားပြီးတော့တည်င်းယူဘူးတယ်လေ့လာမှုတွေရှိတော့အရင်တော့ဆိုရင်ပေါ့နော်ဒီအစိုးရအပြောင်းလဲမဖြစ်ခင်မှာဆိုလို့ရှိရင်စစ်တပ်ကဒီညဉ့်ညဲစနေဘောတက်လာတဲ့ဗိုလ်ချုပ်တွေကဟိုတခါလေးကြမောမောမောမောဆက်ဆံတာတွေပါလေပါကျွန်တော်တို့တွေ့ကြရဘူးလေဆိုတော့အဲ့လိုအနေထားတွေကတော့သူတို့ရဲ့ဒီဟောပေါ့နော်ဒီဟို ုံကိုတိုးခြင်းစီဒီအစည်းအဝေးတက်လာကြလူတွေရဲ့ဒီကိုနေကိုဟာအနေထားပေါ့နော်ပြုမှုပြောအဆိုတွေအဲ့ဒါတွေရောပြောင်းလဲလာတာတွေ့ရတာဘယ်လိုမျိုးရှိလဲ
စိန်ခေါ်မှု၃ခုရှိတယ်လို့ကျွန်တော်တို့မြင်တယ်တစ်ခုကတော့အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုပေါ့ဒါနှစ်ပေါင်းများစွာကျွန်တော်တို့ဟိုစစ်ကြောင်းတွေမှာစစ်အာဏာရှင်တွေကနေပြီးတော့အတွေးခေါ်တွေတွတ်သွင်းခဲ့တဲ့အတွက်အတွေးခေါ်ပိုင်းဆိုင်ရာစိန်ခေါ်မှုသူတို့မှာအဲ့ပြဿနာတစ်ခုရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီ institution ပေါ့အဖွဲ့အစည်းဆိုင်ရာပြဿနာအဲ့စိန်ခေါ်မှုတစ်ခုရှိနေတယ်ဘာဖြစ်လို့လဲဆိုတော့ဒါကျွန်တော်တို့ဘာလို့မြင်လဲဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့က human rights abuse လို့ခေါ်တဲ့ဒီလူခွင့်ဆိုင်ရာချိုးဖောက်မှုတွေဟိုဟိုဒီအဖွဲ့အစည်းအတွင်းမှာအဖွဲ့အစည်းပုံစံမကျတဲ့ဟာမျိုးတွေကျွန်တော် professional မဖြစ်တဲ့အမူအကျင့်တွေကျွန်တော်တို့အများကြီးတွေ့ခဲ့ရတယ်။အဲ့စိန်ခေါ်မှုကကုချိန်တီဆွဲနေလို့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံရေးဆိုင်ရာပြဿနာပေါ့နိုင်ငံရေးဆိုင်ရာစိန်ခေါ်မှုရှိတယ်။အဲ့ဒါတော့ခုလက်ရှိလွတ်တော်ထဲမှာ25ရာခိုင်နှုန်းတက်မလို့ကနေပြီးတော့ဝင်နေတယ်။အဲနိုင်ငံရေးဗီဒီယိုအာဏာကိုလည်းတော်တော်များများကင်ထားလာအောင်ကျွန်တော်တို့တွေ့။အဲ့၃ခုကတော့အဓိကစိန်ခေါ်မှုတွေလို့ကျွန်တော်တို့မြင်တယ်။အဲ့၃ခုကိုကျွန်တော်တို့ကတဖြည်းဖြည်းချင်းကျွန်တော်ညီနိုင်ဆွေးနွေးတဲ့နီလန်းနဲ့တဖြည်းဖြည်းချင်းတောင်းတဲ့တောင်ယုံကြည်မှုတိဆောက်တဲ့နီလန်းနဲ့ဒါကျွန်တော်တို့တိုင်းပြည်ကိုပိုကောင်းစေခြင်းနဲ့အမြင်နေနဲ့ကျွန်တော်ဖြည့်ရှင်းသွားရမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဒီအခုကျွန်တော်တို့ပြောနေကြတဲ့ဒီအရက်ဖက်ဟိုဟာပေါ့နော်စစ်ဖက်ဆက်ဆံရေးအပြင်အခုကိုရဲတို့အနေနဲ့ကဒီလုံခြုံရေးကဏ္ဍကိုလည်းလှုပ်တယ်လုံခြုံရေးကြတာကိုဘယ်လိုမျိုးတွေမှဟိုလှုပ်
ဟုတ်စဉ်းစားအဓိကတော့ဗျာကျွန်တော်တို့ကစကားနဲ့ပြန်ဆက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာစစ်တက်က1962တည်းအာဏာသိမ်းခဲ့တယ်။အာဏာသိမ်းပြီးတဲ့အခါကျတော့လုံခြုံရေးလို့ပြောလိုက်ရင်ဒါစစ်တပ်ရဲ့လုပ်ငန်းလို့ပဲသူကမြင်ကြတယ်။ဒါကျွန်တော်တို့က traditional ဟို security လို့ကျွန်တော်တို့ပြောကြတာပေါ့။ဟိုလက်နက်ကင်ပြီးတော့စစ်တိုက်မှဒါလဲစစ်တပ်ရဲ့လုံခြုံရေးလို့မြင်တယ်။တိုးတော်ညာလဲ1962တည်းနှစ်ပေါင်းများစွာအုပ်ချုပ်ပြီးနောက်ပိုင်းမှာကျတော့ဘာပြဿနာတွေဖြစ်လာလဲဆိုတော့တခြားလုံခြုံရေးဆိုင်ရာပြဿနာတွေအများကြီးကြုံလာတယ်။ဘဝဘေးအန္တရာယ်ဆိုင်ရာလုံခြုံရေးစီးပွားရေးဆိုင်ရာလုံခြုံရေးလူသားလုံခြုံရေးအစားအသောက်လုံခြုံရေးဆိုင်ရာပြဿနာတွေအများကြီးသူတို့တွေ့လာရတယ်။အဲ့တော့တကယ်တော့ဒါစစ်တပ်တစ်ခုတွေဖြည့်ရှင်းလို့မရတဲ့ပြဿနာလုံခြုံရေးဆိုတဲ့ဟာဒါလူဖွဲ့စည်းတစ်ခုလုံးရဲ့လုံခြုံရေးဒီဘက်ကမှဆိုလူသားလုံခြုံရေးပို့ပြောလာတော့တိုးတော်ညာလဲအဲ့ဒီလိုမျိုးလုံခြုံရေးကိုလူတခြားသောနိုင်ငံရေးသမားတွေအရက်ဖက်ဖွဲ့စည်းတွေပြောဖို့ကြတော့ဒီသူတို့မှာ capacity က limit ဖြစ်နေတယ်ဒီပြောဖို့ပြောနိုင်ဆိုနိုင်ဇွမ်းကအကန့်အသတ်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီမှာစစ်တပ်ကတခြားလုံးမဲ့လုံခြုံရေးဆိုတော့သူတို့ကိစ္စလိုပဲထင်ပြီးတော့သူတို့အုပ်ချုပ်လာတာအဲ့တော့ကျွန်တော်တို့ဒီဘက်ကမှာနိုင်ငံရေးအသင်ကူပြောင်းမယ်ဆိုရင်ဒီလုံခြုံရေးကဏ္ဍဆိုတာလူဖွဲ့စည်းတစ်ခုလုံးဝိုင်းစင်းစားမယ်ကဏ္ဍဆိုတော့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ပေါ့အတွေးခေါ်ပြောင်းမှုလိုတယ်ပြီးတော့လုံခြုံရေးကဏ္ဍကိုတကယ်စဉ်းစားတဲ့အခါကျရင်တိုင်းပြည်ကိုဥဆောင်မှုပြည်သူတွေကရွေးချယ်ထားတဲ့ပြည်သူ့ကိုယ်စားလှယ်တွေကနေပြီးတော့ဥဆောင်ပြီးစဉ်းစားတင်တယ်ဆိုတော့အတွေးခေါ်ကျွန်တော်တို့ပြောင်းမှုလိုတယ်ဆိုတော့အဲ့ဒီလိုမျိုးပြောင်းတာကကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့လုံခြုံရေးဆိုင်ရာအယူအဆပြောင်းလဲစေတဲ့ paradigm ပြောင်းလိုက်ကိစ္စပေါ့အဲကျွန်တော်တို့ကတော့အဲ့ဒါကိုအဓိကထားပြီးတော့တည်ပြီးတော့ကျွန်တော်တို့ဦးစားပေးပြီးတော့ကျွန်တော် advocacy လုပ်တယ်ဒါကိုတည်ပြီးတော့ကျွန်တော်ဦးစားပေးပြီးတော့လူလူကြားထဲမှာပြည့်ပြည့်နဲ့နဲ့ဖြစ်အောင်ကျွန်တော်တို့လုပ်ပါတယ်ခင်ဗျ
လုံခြုံရေးဆိုတာဟာလက်နဲ့ကင်ပြီးတော့တည်မှာဟိုစောင့်ကြက်နေတဲ့လုံခြုံရေးနဲ့မကောက်တခြားကဏ္ဍတွေအများကြီးရှိတယ်ဆိုတော့
ဟုတ်ကဲ့
လူလူသိအောင
်ပြန်လုပ်ပါတယ်ပြီးတော့ဒီဟိုရက်ဖက်လူဖွဲ့စည်းတွေကိုယ်တိုင်ကိုယ်ကလည်းဒီလုံခြုံရေး sorry ရပ်ဖက်လူပွဲစည်းတွေရောရပ်ဖက်နိုင်ငံရေးသမားတွေကိုယ်တိုင်ကလည်းလုံခြုံရေးဆိုတာသူတို့ကိစ္စပါသူတို့ဥဆောင်ပြီးလုံးဝမဲ့ကိစ္စပါဆိုတဲ့ဟာကိုအသည့်ကိုကျွန်တော်တို့ဖြစ်လာအောင်ပေါ့အဲကျွန်တော်တို့အဲ့လိုမျိုး advocacy လုပ်တယ်တစ်ဆက်တည်းမှာပဲအဲ့လိုလုံခြုံရေးကိုစနစ်တကျစဉ်းစားဖို့ဆိုရင်ကျွန်တော်တို့အနေနဲ့ခုနပြောတဲ့ capacity လို့ခေါ်တဲ့အရေးချင်းတွေအများကြီးလိုလာတယ်အသိပညာတွေအများကြီးလိုလာအဲ့ဒီအသိပညာတွေအရေးချင်းတွေကတစ်လျှောက်လုံးကျွန်တော်တို့သင်သက်ခံထားရလို့ခံထားရတဲ့အတွက်အဲ့ဒီအသိပညာတွေပြန်ဖြည့်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ advocacy တခုကနိုင်ငံတကာအတိုင်းအဝန်ကိုလေလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာရပ်ဖက်လူဖွဲ့စည်းတွေရပ်ဖက်နိုင်ငံရေးသမားတွေစွမ်းရည်ကိုညှင့်တင်ပေးဖို့ဒါကျွန်တော်တို့ advocacy လုပ်ပါတယ်ခင
်ဗျဟုတ်ကဲ့အခုဆိုရင်မဲ့ဒီစစ်တပ်ကတာဝန်ရှိတဲ့သူတွေရော NLD ပါတီအစိုးရဘက်ကတာဝန်ရှိတဲ့သူတွေတောင်အာဖရိကမှာသွားပြီးတော့ဒီသူတို့လေ့လာကြည့်သွားကြပါမယ်ဇာမျိုးစစ်စတာကောင်းတဲ့လက္ခဏာပေါ့နော
်ခြ
ေတိုးလာတဲ့ရှေ့ကိုခြေလမ်းထပ်ပြီးတော့တိုးလာတဲ့လက္ခဏာတွေပေါ့နောက်နိုင်ငံခြားအဖွဲ့အစည်းနဲ့ပေါင်းဟိုဖိတ်ခေါ်ပြီးတော့လှုပ်ဆောင်တယ်ဟောပြောပွဲတွေလုပ်တယ်တသက်ပညာရှင်တွေဖိတ်ခေါ်တယ်ဆိုတော့ဘယ်လိုအဖွဲ့အစည်းတွေဘယ်လိုပုံစံတွေများဟုတ်ပါဝင်ပါ
အဓိကတော့ကျွန်တော်တို့ကဒီဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးနယ်ပယ်နဲ့လုံခြုံရေးကဏ္ဍမှာတကယ်တမ်းကျွမ်းကျင်တဲ့ဟိုလူတွေပေါ့ဟိုကျွန်တော်ဥပမာတယောက်ပြောမယ်ဆိုရင်ဒီ Texas University ကဟို Professor Jordan Brandy ဆိုရင်အဲသူရပ်ဗတ်စစ်ဖက်ဆက်ဆံရေးကိုသူလေ့လာနေရလဲကြာပြီဒါထဲမှာ expert လို့ကျွန်တော်တို့ပြောလို့ရတယ်အဲသူဆိုရင်ကျွန်တော်တို့ရန်ကုန်ကိုခေါ်တယ်ခေါ်ပြီးတော့သူ့ကိုကျွန်တော်တို့ဒီရပ်ဗတ်စစ်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခိုင်းတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အသိပညာဖြန့်ပြူးဖို့ကျွန်တော်စူးစမ်းတယ်ပေါ့အဲ့လိုပဲအလားတူတခြားသောဟိုတိတ်မကြခင်မှာကျွန်တော်တို့ Indonesia အတွင်ကူးပြောင်းမှုမှာဥဆောင်ပြီးဆောင်ရွက်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးဩဂတ်ပေါ့ဩဂတ်ဗိုလ်ချုပ်ကိုကျွန်တော်တို့ခေါ်ဖို့အတွက်စဉ်းစားနေတယ်ဒါသူဆိုရင်လည်းဒီထဲမှာဗိုလ်ချုပ်ကြီးဆိုပေမဲ့စစ်သားဆိုပေမဲ့လည်းအတွင်ကူးပြောင်းမှုသူကိုယ်တိုင်ဥဆောင်ပြီးတော့တက်မလို့ဆိုင်ရန်ပြုရင်ပုံလေးအများကြီးလုပ်ခဲ့တယ်လို့ဆိုတော့သူရှိရကျွန်တော်လေ့လာကြရတယ်လည်းအများကြီးရှိတယ်ကျွန်တော်တို့ရှိရနိုင်ငံရေးသမားတွေကျွန်တော်တို့ရှိရဟိုဒီတက်မလို့ဘက်ကလူတွေကျွန်တော်တို့ရှိရတိုင်းရင်းသားလက်နက်ကိုင်တွေအကုန်လုံးကဒါမျိုးတွေကိုကျွန်တော်အတွေ့အကြုံဟိုမျှဝေရင်းနဲ့ကျွန်တော်တဆင်ချင်းသွားမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့လို့ဒီမှာပြတဲ့မှာလုံနေလုပ်ငန်းစဉ်တွေအကြောင်းတော့သိရပြီပေါ့နော်ဆိုတော့အမေရိကကိုလာတဲ့အကြောင်းလေးကိုလည်းဟိုပြောပြပြောင်းပါပါကစ္စတန်နဲ့ရောက်နေတယ်ဆိုတာလေ
းအဓိကတော့ကျွန်တော်တို့ဒီကိုလာတဲ့အဓိကအကြောင်းကတော့ဒီဟိုဟိုကျွန်တော်တို့နိုင်ငံမှာတော်တော်လေးရှားပါတဲ့လက်ရှိချိန်မှာတော်တော်လေးရှားပါနေ think tank ပေါ့ think tank ဆိုတာဒီမူဝါဒရေးရာလေးလာပြီးတော့အကြံပေးဉာဏ်ပေးတဲ့ကျွန်တော်တို့ဟိုအဖွဲ့ကြီးတွေပေါ့အတွေ့အော်အဖွဲ့အသိဉာဏ်ကြီးတွေကျွန်တော်တို့ရှိမှာမရှိဘူးအဲအဲ့လိုမျိုးကျွန်တော်တို့များများပေါ်လာဖို့အရေးကြီးတယ်ဆိုတဲ့ဟာအတွက်ဒီမှာကျွန်တော်တို့လာပြီးတော့အမေရိကန်နိုင်ငံရဲ့ think tank အဖွဲ့တွေအမေရိကန်နိုင်ငံမှာဒီမူဝါဒတွေဘယ်လိုချမှတ်လဲ think tank တွေကိုအားနေပြီးတော့မူဝါဒချမှတ်တဲ့လူတွေနဲ့ဘယ်လိုဆက်သွယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒါအဓိကထားပြီးတော့လာပြီးလေ့လာတာပါခင်ဗ
ျဟုတ်ကဲ့မြန်မာနိုင်ငံမှာဟိုဆောစောကိုရဲပြောတာထဲမှာပါပါတယ်ဟိုနောက်ကြကြံနေခဲ့တာဒီဆွမ်းအားပေါ့နော်ဒီအတွေ့အခေါ်ပညာရှင်တွေလူဆွမ်းအားဟောဒီအတွေ့အခေါ်ပညာရှင်တွေရောအများကြီးနောက်ကျကြံခဲ့ရဆိုတော့အများဆုံးမြန်မြန်လုံနိုင်လေမြန်မြန်ဖြစ်လေကောင်းလေပေါ့ဗျ
ာဟုတ်ကဲ့
အဲ့တော့ကိုရဲအများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့